mingla wa dora shme phya tin ba se myo da democracy a phwe chue pi long jwa prathama u song ni la gan ga belo yat lat dwe yat lat kaung dwe paw thwet la me lo myo lin ja ba de le belo a chan si mya pi jin ja de so ra u swin ja ma phit par de prathama u song chin wa di kaung sin go a ni kat pi pyaung le lai ya de atwa dora shin go taung man at par de prathama ran ga chin wa chronic jwe a khan kan da si bwa ye ba nya swin ni bo lout tha pi naw so ni ma ma kat pi jin ja ga ya da phit par de ဒါပေမဲ့လည်းသောရရှင်တွေကဒီကိစ္စကိုဆွေးနွေးလို့ဆက်ဆံဆက်သွယ်လာရတာအများကြီးဖြစ်တဲ့အတွက်တော့ဝန်တာပါတယ်။သောရရှင်တွေဆွေးနွေးမေးမြန်းသမျှဖြေကြားပေးမဲ့ပုဂ္ဂိုလ်နှူးအဖြစ်ကျွန်တော်ကသတင်းစာဆရာတူဦးနဲ့နိုင်ငံရေးလူမှုရေးလှုပ်ရှားတဲ့ပုဂ္ဂိုလ်တူဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဦးကျော်ရင်မြင့်ဖြစ်ပါတယ်။နိုင်ငံသားဝိုင်းသတင်းစာဆရာတူဦးဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကကိုမြအေးဖြစ်ပါတယ်။နှစ်ဦးလုံးဟာအထွေထွေမဆက်ပေးကြမလို့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးကျွန်တော်သိချင်တာဒီအမျိုးသားညီလာခံကျင်းပအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ညီလာခံကျင်းပနေရောပြည်သူလူထုဘလောက်များစိတ်ဝင်စားရသလဲဘလောက်များနားစွင့်နေရသလဲမျှော်လင့်ချက်ဘလောက်ထားသလဲဆိုတာကိုသတင်းစာဆရာဦးကျော်မြင့်ပြောပါဆရာကျော်ဘလို့မြင်ပါလဲပြည်သူတွေရဲ့ interest and hope ဒီညီလာခံအပေါ်မှာဆရာပြောပါခင်ဗျဟုတ
်ကဲ့ပြည်သူတွေက NLD ခုကျင်းပနေတဲ့ညီလာခံအပေါ်မှာတော်တော်လေးစိတ်ဝင်စားကြတာကိုတွေ့ရပါတယ်ဗျာတော်တော်လေးသူတို့ညှို့လင့်ပါတယ်ဒါပေမဲ့သူတို့ညှို့လင့်တာကလည်းမရတရညှို့လင့်တာဖြစ်နေတယ်ပါတီပြင်းမှာသူတို့လောမှာဥကျစံသားတို့လည်းကြားတဲ့အချိန်မှာလေအနှုတ်ဖွဲ့ကြတာတွေတိုင်တော်ကြတာတွေမိမိမြတ်တာတွေလည်းကြားနေတော့သူတို့တပိုင်းကတော့မြန်မာနိုင်ငံတွေအားကိုးကြဆိုလို့ဒီ NLD ပါတီပဲအဓိကရှိတာဆိုတော့သူတို့တော်တော်ညှို့လင့်တယ်တပိုင်းကတော့မရတရညှို့လင့်နေတာတွေ့ပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ခုနဆရာကျော်ပြောတဲ့အထက်မှာနှုတ်ထွက်ကြရတယ်ပါလေဆိုအခုစောစောလေးရင်မဲ့ကျွန်တော်တို့စီကလွှင့်တော်တဲ့ကြားပြင်းနေကနေပြီးတသောင်းကျော်နှုတ်ထွက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့အသံလွှင့်ဖို့ဆင်းသွားကြတဲ့အခါမှာကြားပြင်းနေလိုက်ကောမြို့နယ်ကမြို့နယ်စီရင်ရေးအဖွဲ့ဝင်တယောက်ကဖုန်းဆက်ပါတယ်အဲ့ဒီတင်းဟာချက်ကားထားတာဖြစ်ပါတယ်အာတမင်တကာဖြတ်လို့ဖြည့်ဆည်းပြောတာဖြစ်ပါတယ်အဲ့ဒီလောက်လဲပါတီအင်ကမရှိခဲ့ပါဘူးဆိုပြောပါတယ်ဒါကတော့သရရှင်တွေချင်းချင်းစဉ်းစားနိုင်ဖို့အတွက်ကျွန်တော်တို့ရဲ့သတင်းထောက်လဲပြောပြပါပြီကျွန်တော်ထပ်ပြီးပြောရတာဖြစ်ပါတယ်ခင်ဗျာဆိုတော့ကုမြအေးအနေနဲ့ကရောကုမြအေးတို့လည်းပြည်내အနှံ့လူမျိုးပေါင်းစုံနဲ့တွေ့နေရတယ်ဟုတ်ကဲ့ကုမြအေးဘယ်လိုသဘောရပါလဲခင်ဗျာပြည်သူတွေရဲ့သဘောထားပြည်သူတွေရဲ့စိတ်ဝင်စားမှု NLD ညီလာခံကိုပြည်သူတွေကဘယ်လောက်မျှော်လင့်ချက်ထားရပါလဲခင်ဗျာ
အကြီးကတော့ဗျာဒီဒုတိယဒီမိုကရေစီဖွဲ့ချုပ်ဆိုတာက1987ကျွန်တော်လူမှုရေးတော်ကိုဒီနောက်ပိုင်းမှာဒီထုတ်ပြီးတောက်လျှောက်ပေါ်တော့နှစ်သက်ဆက်ကျော်တူတူဒီမနိုင်ငံရဲ့ဒီမိုကရေစီထွန်းအားရေးကိုဦးဆောင်ခဲ့တဲ့တောက်ပါတီကြီးအဆုံးမမအောင်ဗျာအဲ့အခုလက်ရှိလည်းဒီကျွန်တော်တို့လူပေါင်းဆောင်ဒေါ်သောချီဦးဆောင်ကြီးရဲ့နောက်မှာအဲဒီအားလုံးပေါ်ရချီမနင်္ဂလာဒီချိုးလိုက်ပြီးချိုးပန်းကြပါကြီးကြီးကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီလုံးကလက်ခံထားကြဖြစ်တယ်နားလည်ထားကြဖြစ်တဲ့အဲ့ကြောင့်မလို့ဒီညီလာခံနဲ့ချမှတ်လိုက်တဲ့ဘူဝါရတွေဒီညီလာခံနဲ့ရွေးချယ်လိုက်တဲ့ဒီအစစ်အစစ်ရွေးချယ်မှုကြီးအားလုံးဟာအစိုးရအားဖြင့်တိုင်းပြည်ရဲ့ဒီမိုကရေစီထွန်းအားယူအကျိုးရလဒ်တစ်ခုဖြစ်ပေါ်စေမယ်ဆိုပြီးတော့မှပြည်သူတွေအားလုံးကပျော်လင့်ကြအမှန်လေကိုယ်လည်းကြောက်လို့ရှိရင်ဒေါ်ဆန်းစုကြည်ကိုပြည်ပြီးတော့ဒီလိုဖွင့်တော့ဖွင့်လို့ရဲ့ဒီရှိနာကဟာကျွန်တော်တို့တိုင်းပြည်ပြည်သူရဲ့အနာဂတ်လို့ဖြစ်နေတယ်ဆိုတော့ကျွန်တော်ငြင်းလို့မရအောင်ဗျာအဲ့တော့ပြည်သူတွေလည်းကြက်ရှိတာတော့အကြမ်းကကျွန်တော်အဲ့ဒီလိုပဲမြင်နေတာ
ဟုတ်ကဲ့ကျွန်တော်နောက်ပိုင်းမှာမှပဲဆရာဂျွန်မင်းတို့ကိုမြအေးတို့ကိုဒီမျောလင်းတဲ့လောက်ညလင်းတလောက်ဖြစ်လာနိုင်မနိုင်ဆိုတာတော့နည်းနည်းသုံးသပ်ချက်ပိုင်းပေးလို့ပါတယ်အခုတော့သောရရှင်ကိုကျွန်တော်တယောက်ပြတယောက်ဖိတ်ခေါ်ပြစီပထမဆုံးဖိတ်ခေါ်လို့ရပုဂ္ဂိုလ်ကတော့ကိုဒီငင်းလင်းဖြစ်ပါတယ်သူက2009ခုဘဂဒါခေါင်းဆောင်တူဖြစ်ပါတယ်ကိုဒီငင်းလင်းကြပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဒီငင်းလင်းဘယ်လိုဘလောက်ညှော်လင့်ပါလဲခင်ဗျာခင်ဗျားတို့ဒီနောက်မျိုးဆက်သစ်လို့ခေါ်မှာပေါ့ခင်ဗျားတို့ကចောင်းသားလှုပ်ရှားမှုမှာလက်ရှိမျိုးဆက်လစ်ဖြစ်တယ်ဘယ်လိုညှော်လင့်ချက်ထားပါလဲခင်ဗျာမျိုးသားညီမျိုးသားပါညီလာ
ဟုတ်ကဲ့လက်ရှိဘောနော်ကျွန်တော်နိုင်ငံရဲ့အစိုးရအကြောင်းလဲမှာပဲဘာလို့ပြောလဲတိုက်ခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အမ်အန်ဒီပေါ်မှာဒီတရားဝင်ပါတီညာတော်ဝင်ပြည်တဲ့ဇာတ်အဖြစ်သဘောဆောင်တဲ့ခြေလမ်းတစ်ခုလို့ကျွန်တော်ညွှန်မယ်ဒီပြည်သူလူထုရဲ့ဆန္ဒလို့တဲ့ပြည်သူပါတီအမ်အန်ဒီဆိုပြီးတော့ခံယူထားတဲ့အမ်အန်ဒီပါတီအနေနဲ့လည်းကျွန်တော်တို့မျှော်လင့်တာလို့ဒီမိုကရေစီကိုပုံပေါ်နိုင်တဲ့လူပုဂ္ဂိုလ်တွေပြည်သူလူထုတို့အရေးပါတဲ့ဆောင်ရမှုတွေမှာဥဆောင်တဲ့လူပုဂ္ဂိုလ်တွေပေါ်လာနိုင်တယ်လို့ကျွန်တော်လည်းမှားရပြီးပြည်သူလူထုအတွက်ကောနိုင်ငံအတွက်ကောအထက်ဘက်ကနေပြီးတော့ရှေ့ရှုတဲ့ပုဂ္ဂိုလ်တွေပေါ်ထွက်လာနိုင်တယ်လို့ကျွန်တော်တို့ဆောင်နေထားပါတယ်ဗ
ျဟုတ်ကဲ့လေလိုက်မှမဆက်နေပြီပါကျွန်တော်တို့ပြန်ပြီးတော့နောက်ပိုင်းမှပြန်ပြီးတော့ဆက်မိကျင်နေမှာသေးတယ်အခုတိုင်းရင်းသူတူတိုင်းရင်းသားကောင်းဆောင်တူဖြစ်တဲ့ဒေါ်ဒွေးဘူးကချင်းပြည်နယ်က ဟုတ်ကဲ့ဟုတ်ကဲ့တော့ရွေးဘူးကဘလောက်မျှော်လင့်ပါလဲတော့ရွေးဘူးဆိုတာကချင်းပြည်နယ်ပူပြီးကြဲကြဲပြန့်ပြောင်းရင်ဒါတိုင်းသားတွေအနေနဲ့ရောဒီ
ဒီမှာနိုင်ငံဆိုလို့ရှိရင်တိုင်းသားအရေးကြီးဖြစ်ပူပေါင်းဆောင်ရွက်တဲ့သူအားလုံးနဲ့ကြောက်ရွံ့ခိုင်ခိုင်မာမာဆောင်ရွက်သွားမှာပါဟုတ်ကဲ့ဒါပေမဲ့ဆိုတော့ကျွန်တော်တို့ကျွန်တော်တို့မျှော်လင့်ချက်ကတော့ဒီနိုင်ငံအတွင်းမှာဒီမြန်မာနိုင်ငံဆိုလို့ရှိရင်တိုင်းသားအားလုံးနဲ့ပေါင်းစည်းဖွဲ့စည်းထားတဲ့အတွက်အကြောင်းမလို့ကျွန်တော်တို့တိုင်းသားနဲ့တိုင်းသားအရေးကိစ္စပေါ့တိုင်းသား
ไอ้รอยตายนะปาร์ตี้เนี่ยตากะทาได้เนี่ยอุติแจทาได้แหน่มีกู NL ทุบพ่อวนยกไปซี้ยงนะยีกอกเว้มาไอ้เนี่ยมาไอ้เนี่ยเปลี่ยนสายหมู่ลงแม้กิสสารเนี่ยปัดติไปแล้วตะชู่ตายนะปาร์ตี้เนี่ยทอกจักจะบาระไอ้กิสสารก็ดอริกูเบลุตบอทาบาระโอเคโ
อ้เบลุชูละเล็บนี่จะมาเนเน่ดิမကြတဲ့ကြားချက်ဖြစ်နေလို့
ပါဟုတ်ကဲ့ဒေါ်ရွေးဘူးရောဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်ရီမှာ NLD ကလည်းပဲဒေါ်ရွေးဘူးတွေနဲ့အချိန်နဲ့ပြင်ပြိုင်လာမယ်ဆိုတဲ့သဘောမျိုးအဲ့ဒါမျိုးကိုတိုင်းရင်းသားတွေကထည့်ပြီးစဉ်းစားပါလို့ပြောကြတယ်အဲ့ဒီကိစ္စဒေါ်ရွေးဘူးဘာပြောလို့ပါလဲ
အော်အဲ့ဒါတော့အခုချိန်မှာမဖြစ်လာသေးတဲ့အတွက်ဒီမှာညီလည်းမတ်ချက်သာမှပြေးလို့မရသေးပါဘူးရှင်ပြိုင်လာတယ်ဆိုလို့ရှိရင်တော့ဘာပဲဖြစ်ပြောရှင်ပြိုင်လေဆိုတာတော့ဒါဟိုပါပေါ့နော်ရှင်ပြိုင်ချင်းတည်းရပဲကောင်းသောရှင်ပြိုင်ချင်းပေါ့နော်ဒီကံတို့တော်တဲ့ရောက်တဲ့အခါမှာတော့တို့လူတွေအားလုံးပူးပေါင်းဆောင်ရွက်မှာပဲအဲ့တော့ဒီရှင်ပြိုင်နယ်ဆိုတဲ့ညမှာလည်းလူတွေရဲ့ရွေးချယ်ဆုံးဖြတ်မှုပဲအရေးကြီးပါတယ်အဲ့ဒီရှင်ပြိုင်နယ်လူတွေကဘယ်သူကပြည်သူတွေကောင်းကောင်းလုပ်နိုင်မလဲတိုင်းသားတွေကစောင့်ဆောင်နိုင်မှုရှိမလဲဆိုတာပဲကျွန်တော်ကတော့ဒီဘယ်ပါတီမှတက်လာမှဆိုတဲ့စိတ်မျိုးမရှိပါဘူးဘယ်လူပဲလုံလာလုံလာကျတော့တိုင်းရင်းသားတွေအားလုံးကောင်းတဲ့ဆိုရှင်နိုင်ငံအတွက်ကောင်းတယ်ဆိုရဲဒီအများပေါ့နော်အများတက်ဆောင်ရွက်မှုဒီမှန်ချက်ကိုပဲကျွန်တော်တို့ခံယူပါတယ
်ဟုတ်ကဲ့ဒါကောင်းတဲ့အဖြစ်ဖြစ်ပါတယ်လူဆောင်ကျတဲ့တိုင်းတာမှာပေါ့တော်တယ်ဘူးနော
်
ဟုတ်ကဲ့ကျွန်တော်နောက်ဖက်ကကျွန်တဲ့ပို့သူကကိုဇော်ဝင်းဖြစ်ပါတယ်သရရှင်သူဖြစ်တဲ့ကိုဇော်ဝင်းကိုဇော်ဝင်းဆွေးနွေးတဲ့အကြောင်းအရာရေးထားတာမှာတော့ဒါနည်းနည်း background တွေပါနေတော့အဲ့ဒါလေးကိုဖြုတ်ပြီးတော့ကိုဇော်ဝင်းအဓိကမျှော်လင့်ချက်ဆိုတဲ့အပိုင်းကိုပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြို့သားတမိုဒီဖက်ချုပ်ကိုမျော်လင့်တာကကျွန်တော်ဗာပဲပြောမြို့သားတမိုဒီဖက်ချုပ်ကခက်ခဲကြမ်းတမ်းတွေကနေချက်တန်းလာတဲ့အတွက်သူ့ရဲ့နီးဟိုဟာဂျမ်းမဖက်အလူနီးဆိုတော့ကျွန်တော်အဲ့ဒါကိုတိတ်သဘောကျတယ်ဗမာပြည်ကိုငြင်းငြင်းမှုအများကြီးထွန်းပန်းစေတယ်ငြင်းငြင်းမှုလုပ်ငန်းစဉ်တွေနောက်တစ်ခုကတမိုဒီစီစီစစ်စစ်သမားတွေကိုအပြင်းနဲ့ပေါ်ထုတ်ပေးခဲ့တယ်ဒီပါတီအပေါ်မှာကျွန်တော်တိုက်ပြီးတွေ့အပြင်းပိုးတယ်လေဆိုပြီးကျွန်တော်မြဲတဲ့ကျွန်တော်သဘောထားတယ်နောက်တစ်ခုကဆက်နိုင်စနစ်ကိုအမြင့်တိုက်ပြီးတော့အမြင့်ပြော့ဖြုတ်တိုက်တဲ့ပါတီတခုဖြစ်တဲ့အတွက်ဒီပါတီတော်တော်ကြီးစနစ်ကိုဥတည်လှုပ်ရှားတဲ့အတွက်ကျွန်တော် NLD ကိုမျှော်လင့်ချက်အများကြီးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာကုဇော်ဝင်းကိုစပြီးတခုမိကျင်တယ်ကုဇော်ဝင်းတော်တော်လေးသိထားဝင်တယ် NLD ကိုလူတချို့ဝေဖန်တာဘဟုဥစည်းမှုများတယ်ဒေါန်ဆန်းစုကြည်ကဒီနေ့မင်းကောမှာပြောတယ်အခြေအနေကဘဟုကချုပ်ကင်ပြီးဆုံးဖြတ်ပြီးလှုပ်ခဲရတာမှန်တယ်အခုကတော့ဒါပါတီဒူရဲ့ဆန္ဒအတိုင်းလုပ်သွားမှာဖြစ်တယ်လို့ဆိုရယ်နောက်ပြပသတင်းစာဆရာတချို့သုံးတဲ့အသုံးကြတော့ဒါ personality cult လို့ခေါ်တာပေါ့ပုဂ္ဂိုလ်ရေးကိုယ်ကိုယ်စိတ်ကမှုဒေါန်ဆန်းစုကြည်ဆိုတဲ့လူပုဂ္ဂိုလ်တူပေါ်မှာစိတ်ကလွန်းတယ်မိခိုလွန်းတယ်လို့သုံးသပ်ချက်တွေရှိပါတယ်ဒီညီလာခံပြီးရင်တော့အဲ့ဒီသုံးသပ်ချက်တွေပပျောက်သွားမယ်ထင်ပါသလားခင်ဗျာသူရဲ့ဝေဖန်တဲ့အစိတ်ပိုင်းတွေရော့ပေါ်လာမယ်ထင်ပါလားတူရဲ့ကိုအကူနေရတဲ့ကိစ္စ
တူရဲ့ကိုအကူနေရတဲ့ကိစ္စကတော့မလျော်ပါနိုင်ပါဘူးခင်ဗျာတော်တော်ရဲ့အခြေအနေကဒေါ်ဆန်းစုကြည်ကိုပဲအားပြုပြီးတွားနေရတဲ့အတွက်ဟို line up leader တွေကတော့သူတို့ဟိုရွေးချယ်တဖို့ဟာသူတို့ပြင်ပေမဲ့လည်းကျွန်တော်ထင်တယ်ဒေါ်ဆန်းစုကြည်ရဲ့အတွဲကိုမိတဲ့ခေါင်းဆောင်ကကျော်တို့ဗမာပြည်တခုထဲတော်မှာမရှိသေးတဲ့အတွက်ကျွန်တော်ပါတီရဲ့အားနည်းချက်အနေနဲ့ကျွန်တော်မမြင်ပါဘူးအဲတော်တော်ရဲ့အနေကတော့အဲ့ဒီအခက်ခဲကပါတီဒီမကောက်ဘူးကျွန်တော်နိုင်ငံမှာရောတမိုးကြီးလှုပ်ရှားမှုခေါင်းဆောင်တဲမှာပါဒေါ်ဆန်းစုကြည်ပြီး line up လုပ်ရမယ့်ခေါင်းဆောင်ကကျွန်တော်စီမှာအာနေပါလိမ့်ပါတီမှာဆိုတော့ပို့ပြီးတော့နေပါလိမ့်တော့ဦးဆက်စုကြည်တယောက်သေးတာလေး တကယ်ဟိုစီးစီးပိုင်ပိုင်လုံနိုင်တဲ့ခေါင်းဆောင်သူတယောက်တည်းလိုပဲရှိနေတာလေအခုချိန်ဒီအဲ့ဘက်တော့ကျွန်တော်ပါတီရဲ့အားနည်းချက်လို့ကျွန်တော်မမြင်ပါဘူးခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျေးဇူးတင်ပါခင်ဗျာအခုသောတာရှင်တို့ဆွေးနွေးထားတဲ့စာရဲကလည်းထောက်ပြပြောရမယ်ဆိုရင်တော့ပထမဦးဆုံးတယောက်ကတော့မောင်မောင်လှကြိုင်ခိတတိုကျိုဂျပန်ဖြစ်ပါတယ်ဒီဘက်ကအဓိကဆွေးနွေးချင်တာကတော့ပရနိုင်ငံရင်းသမားဆိုတာပရဆိုတော့ထောက်အမျိုးအများအကျိုးဆောင်နိုင်ငံရင်းသမားဆိုလိုတာဖြစ်ပါလိမ့်မယ်အနာကနိုင်ငံရင်းသမားကောင်းယခုကျင်းပနေတဲ့ NLD ပါတီရဲ့ညီလာခံကြီးကနေအနာကနိုင်ငံရင်းသမားကောင်းများမြောက်များစွာပေါ်ထွန်းလာရေးကိုအလေးထားဆောင်ရွက်ရမှာဖြစ်ပါတယ်ဆိုတော့ခုနကကုဇော်ဝင်းပြောတယ်ဒေါအောင်ဆန်းစုကြည်ရဲ့အည်သွေးမြည်ရလူရှာတယ်ဆိုတော့ဟုတ်ကဲ့အနာကအတွက်နိုင်ငံရင်းသမားကောင်းတွေခေါင်းဆောင်ကောင်းတွေလေ့ကျင့်ရေးဟာလည်းပဲဒီသောတာရှင်ထောက်ပြတာနဲ့လည်းပဲကန့်ညီနေပါတယ်အဖွန်ဖြိုးတုတ်တဲ့စီကားဆိုတော့အနာကနိုင်ငံသစ်တူဆောင်ထမှာဖြစ်ပါတယ်ပရနိုင်ငံပရဟိတနိုင်ငံရဲ့တမကောင်းများအဖြစ်အစဉ်ရှင်သန်ရည်တည်စေနိုင်မဲ့လေ့ကျင့်ပြုထောင်မှုမျိုးကို NLD နဲ့စနစ်တကျစီမံကိန်းချအရေးရှိလေ့ကျင့်ပြုထောင်ပေးရမှာဖြစ်ပါတယ်ဆိုတော့နိုင်ငံရဲ့တမတွေကဘယ်လိုအရေးချင်းရှိရမယ်ဆိုတာပြောထားပါတယ်ခင်ဗျာအဲ့ဒါကတော့ဥလှကြိုင်မမွန်လှကြိုင်ဆိုတဲ့ပုဂ္ဂိုလ်ကပြောထားတာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဟိုကပါမစနေရဒီပနယ်ရီကိုကျွန်တော်ပြန်ကောက်ချင်ပါတယ်ဆရာကျော်ဘယ်လိုကြွယ်မြင်ဘယ်လိုသဘောရပါလဲခင်ဗျာ NLD ရဲ့ခေါင်းဆောင်မှုဘိုင်းဘိုးချုပ်ကိုင်မှုဘိုင်းဟာဒီညီလာခံပြီးရင်နည်းနည်းပြော့သွားမယ်နောက်ပြီးတော့ခေါင်းဆောင်တစ်တွေကိုမွေးထုတ်တဲ့နေရာမှာရွေးချယ်ယူနေမှာဘူးဦးကတော့ရွေးချယ်ခေါင်းရွေးချယ်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီလူတွေအတွက်လေ့ကျင့်ပြုထောင်မှုဘိုင်းကိုဘယ်လောက်လုပ်နိုင်လဲမထင်ပါလဲခင်ဗျာမျှော်လင့်နိုင်ပါလဲ
အဲ့ဒါကတော့ပထမကိုဇော်ဝင်းပြောသွားတာကသဘောတူတယ်ဆိုတာပြောချင်ပါလဲတောင်းဆန်းစုကြည်ရဲ့ကောင်းဆောင်မှုသူ့လူကောင်းဆောင်မျိုးမရှိသေးတဲ့အတွက်ကြောင့်မလို့သူ့ကိုညှိခိုးလွန်းနေလို့မြင်ရတာမမှန်ဘူးလို့ကျွန်တော်ထင်ပါတယ်ဒါကူဇော်ဝင်းနဲ့သဘောတူပါတယ်သူ NLD ကသူ့လူငယ်တွေကိုအများကြီးနေရာပေးလာတယ်နေရာပေးပြီးတော့မှကောင်းဆောင်မှုမှာတာဝန်ပေးလာကြတာကိုတွေ့ရပါတယ်ဒါကြောင့်မလို့ဒီအနာဂတ်နိုင်ငံအတွက်ဒါအင်မတန်လုံးတဲ့လုံးထက်တဲ့လက်ကိုအမျိုးမျိုးကြီးကြီးနဲ့လုပ်တာလို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုမြအေးရပါခင်ဗျအဲ့ပုဂ္ဂိုလ်ရေးကိုယ်ကိုယ်စီကတ်မှုနဲ့ဘ ਹੁ ဥစည်းမှုများလွန်းနေဆိုတာနောက်ပိုင်းမှာဘယ်လိုပြုပြင်ပြောင်းလဲလာလိမ့်မယ်ထင်ပါလေခင်ဗျာ
ဒီကြာဒါကျွန်တော်နိုင်ငံ20ကျော်ဖိအောင်ထားတဲ့ကာလကြီးဖြတ်တန်းရလာဟိုဘက်26ကျော်ဆိုတော့50ရှိတယ်ဗျာအနည်း50ကျော်မှာတော့ကျွန်တော်တို့ပုဂ္ဂိုလ်ရေးပုဂ္ဂိုလ်ရေးရပြောမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကောင်းတော်မျိုးမျိုးဆောက်မှုဆိုတာအင်တန်ရှားပါတယ်အဲကျွန်တော်ရထားတဲ့ဆက်ဆက်ပါပါကျွန်တော်တို့အကြီးအမျိုးသားလူထုကောင်းတော်ကြောင့်ဖြစ်ပါတယ်အဲ့ဒီပုံမှာတော့ဒါ depend ရှိမှာပဲဗျာဒါအပါဒီရဲ့ညီလာခံပေါ်ကကျွန်တော်အပြင်ဒီလူကြောက်နေတဲ့ပါတီဒီဦးသက်လူကြီးဖြစ်ပါတယ်သုံးတက်မယ်ဆိုရင်ပါတီရဲ့ညီလာခံမေမေရအချင်းပါမယ်လားအခုကပထမဆုံးချင်လို့ထင်နေကြကျွန်တော်မြင်တာလေလူလူလက်လက်ချင်းပါနိုင်တာပေါ့နော်အဲ့တော့ချင်းပါတဲ့အခါမျိုးမှာဆိုတာလောလောဆယ်အနေနဲ့ပါကြအသားချအောင်မှမဟုတ်ဖြည်းဖြည်းနဲ့လူငယ်ခေါင်းဆောင်တွေထွက်ပေါ်လာပြီးတော့မှ generation by generation တစ်ဆက်တစ်ဆက်လက်ဆက်ကံသွားရဟာဖြစ်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့တိုင်းမှကျွန်တော်မြင်နေရ
ဟုတ်ကဲ့ကိုဒီငင်းလင်းရောဘယ်လိုဝင်ရောက်ဆွေးနွေးလို့ပါလဲဒီကိစ္စမှာ
အော်ဒီခုနကကိုမြအေးပြောသွားတယ်ပေါ့နော်တပေါင်းများပါလားဒီလိုမျိုးနဲ့ဖြေလုံးနေရတယ်အခုချိန်မှာဒီလိုမျိုးနေတော့မရောက်နေတဲ့ကာလတစ်ခုမှာကျွန်တော်တို့ခက်ခဲကြတဲ့အများကြီးလေကျွန်တော်တို့တို့ဖက်သွမ်းကြအောင်ပါပါပဲအခုပြောကြတယ်ဘုံကြီးခုနဲ့ဒီထွက်ခံမှုရရရတဲ့လူတူတူပြပေါ်မှာပြေကုန်မှုအားနည်းနေဆိုတာဒါလည်းရှိတရားပါပဲဘာဆိုတော့ကျွန်တော်နိုင်ငံကအခုမှလေ့ကျင့်နေတဲ့ကာလမှာတော့ဒီလိုမျိုးပြဿနာတွေကျွန်တော်ခြုံတိုက်ခံရမှာဆိုဒါတွေကိုကျွန်တော်တို့ကျင်းရတာတော့ဒီတစ်ခုနဲ့နောက်နောက်ကျွန်တော်တို့ဖြစ်ပေါ်လာမယ်နောက်ဆန်မိုင်နောက်နဆယ်မှာကျွန်တော်ဘယ်လိုဖြစ်ဖြစ်လဲဆိုတော့ဒီကအကြပါတယ်ဒီလိုပဲကျွန်တော်မြင်နေရ
ဟုတ်ကဲ့နောက်သောရရှင်တူဦးကတော့အင်္ဂလိပ်လိုရေးထားပါတယ်ဒီပုဂ္ဂိုလ်ကတော့ NLD ကဒီကျေပြန့်တဲ့စီးပွားလူမှုစီးပွားရေးနဲ့ပတ်သက်တဲ့အချက်အလက်တွေစုဆောင်ရမယ်အဲ့ဒီပြီးတော့မူဝါဒအပြောင်းအလဲအတွက်သူတို့စဉ်းစားရမယ်ဆိုတဲ့ကိစ္စကိုအဓိကပြောထားပါတယ်အဲ့ဒီမူဝါဒအပြောင်းအလဲအတွက်သူ NLD ကိုသုံးသပ်ထားတာကတော့opposition party တခုဖြစ်သလို potential ruling party အကြခင်အုပ်ချုပ်တဲ့ party တခုဖြစ်လာနိုင်တဲ့အလားအလာကိုလည်းသူတို့ထောက်ပြထားပါတယ်ဆိုတော့အခုလက်ရှိမူဝါဒနဲ့အဲဒီနိုင်ငံအခြေအနေဘယ်လိုရှိလဲဆိုတာနည်းနည်းပြောချင်ပါတယ်အခု NLD party ဟာအတိုက်ခံ party လို့ဆိုကြတယ်ဒါပေမဲ့အတိုက်ခံ rule ကတော့တကယ်ပြန်ပြန်မရှိဘူးလို့သုံးသပ်ကြပါတယ်ဆိုတော့ဒီ party ညီလာခံစည်းဝေးပဲပြီးမှရောသူတို့ရဲ့အဲဒီမူဝါဒပေါ့လေ parliament မှာရက်တည်ရေးမူဝါဒကိုသူတို့တစုံတရာပြောင်းလဲဖို့လိုတယ်လို့သင်စရာအကြောင်းရှိပါလားအဲ့ဒါဒေါ်ရိဘူးရှိပါသလားခင်ဗျာ
ဟယ်လို
ဟုတ်ကဲ့ဒေါ်ရိဘူးဘယ်လိုသဘောရပါလဲခင်ဗျာ NLD ပါတီလောလောဆယ်မှာအမျိုးညီလာခံမှာလွတ်တော်မှာယက်တီချက်အဲ့ဒီပါတီရဲ့ယက်တီချက်ဟာအတိုက်ခံတို့ရဲ့လောက်ရပြီးပြီးပြီးမရှိဘူးလို့လူတွေကပြောကြပါတယ်ဒါပေမဲ့အခုပါတီညီလာခံကျင်းပပြီးတဲ့နောက်ပိုင်းမှာတော့အတိုက်ခံအခန့်ကဏ္ဍပြီးပြီးပြီးပြီးဖြစ်လာမယ်ထင်ပါလားဆိုတော့ဒေါ်ရိဘူးဆွေးနွေးခြင်းနဲ့အပိုင်းကတော့ အခု NLD ပါတီဆွတ်တော်ထဲမှာယက်တီနေတာဟာအတိုက်ခံတို့ရဲ့မူအတိုင်းပြပြသားသားယက်တီနေလို့ထင်ပါလား
အခုတက်တော်ထဲမှာတော့အတိုက်ခံနေတဲ့ယက်တီရဲ့လို့ကျွန်မမမြင်ပါဘူးကျွန်တော်ဆွတ်တော်မှာလည်းအတိုက်ခံလုပ်တိုင်းရဲ့ဒီတိုင်းပြည်နဲ့လူထုတို့အတွက်အကျိုးရှိနိုင်ပါဘူးအဲ့တော့ပူပေါင်းဆောင်ရဲ့မှုတွေဟာသူရှင်လဲတချို့ကဘယ်လိုပြောမလဲပါတီချင်းမတူလို့ဒီပူပေါင်းဆောင်ရဲ့မှုတွေဟာနိုင်ငံတော်နဲ့ပြည်သူလူထုတွေအကျိုးရှိတာကိုတွေ့ရပါတယ်အဲ့ဒါကြောင့်မို့ဒီအတိုက်ခံလုပ်တယ်ဆိုတာအတိုက်ခံလုပ်တိုင်းလူလူမြင်တယ်လို့ကောင်းတယ်လို့ကျွန်တော်တို့ကမမြင်ပါဘူ
းဟုတ်ကဲ့ဆိုတော
့အဲ့ဒါပြောနောက်အနာဂတ်မှာလည်းဒီအတိုက်ခံချက်ကိုပူးပေါင်းဆောင်ရွက်မှုကကောင်းတယ်လို့တခါတရံမှနိုင်ငံနဲ့လူလူအတွက်အတုံးလို့တော့အတိုက်ခံလုပ်ဖြစ်လဲလုပ်ရမယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒါ
ကအချိန်ပေါ်မှာမူတည်မှာပေါ့
ဟုတ်ကဲ့ကျွန်တော်ကဒေါ်ရီဘူစောရကတက်တာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်ပြောချင်တဲ့တချို့ကိစ္စတွေကတော့ဥမာကဲချင်းကိစ္စတို့လို့အခုလက်ဗရောင်းကိစ္စတို့လို့မြေဝကျွန်းပေါ်ကိစ္စတို့လို့မှာအစိုးရတိုင်တွဲတာကိုပြပြသားသားဝေဖန်ပြီးတော့ဒီလိုလမ်းစီမျိုးအတိုင်းလုပ်သင့်ပါတယ်ဆိုတာမျိုးတချို့ဒီမိုကရေစီနိုင်ငံတွေကအတိုက်ခံနေဆိုတော့အဲ့လိုထောက်ပြကြမှာပဲပေါ့လေအဲ့ဒါကျွန်တော်ဒီပြောတာနဲ့ပတ်သက်ပြီးတော့ဒေါ်ရီကသဘောထားကိုပြောချင်တယ်ပြောမပြောချင်တယ်ကျွန်တော်ပြန်လဲပုံတွေမေးရစေအတင
်းကိစ္စတွေပေါ့ဟုတ်ကဲ
့ဟုတ်ကဲ့
အဲ့လိုမျိုးတော့လည်းပြပြသားသားလုပ်သင့်ပါတယ်အဲ့လိုမျိုးကြက်သားလောက်တာတွေကလည်းကောင်းတဲ့အခြေအနေအများကြီးရှိနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ကိုမြအေးဘယ်လိုသဘောပါလဲခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD ရဲ့ယက်တီချက်သူရဲ့မူဝါဒပိုင်းကိုအစိုးရကိုရင်ဆိုင်တဲ့မူဝါဒပိုင်းကိုပြောင်းလဲလာဖို့မျှော်လင့်ချက်ရှိပါလားအလားအလာမြင်ပါလားဒီညီလာခံပြီးမှာ
ဒီလိုကအတိုက်ခံဆိုတဲ့သဘောတရားကိုပြောချင်တယ်ဗျအတိုက်ခံလို့တုံ့ပြန်ပြောင်းနေဆိုတော့ကျွန်တော်ပြောချင်တယ်ပုံစံပြောင်းအောင်ပါဘောနော်ရင်ကျွန်တော်အတိုက်ခံဆိုတာကအရင်တော့ကျွန်တော်ဆေးဆိုးအောင်ဆန့်ကျင်တဲ့အခါမှာဆေးဆိုးအတုစာယူတည်ပြီးလုပ်တဲ့အတွက်ဒါတမျိုးပုံစံသွားတယ်။ဥပမာအပြင်အစိုးရလုပ်တာကမကောင်းဘူးလို့ပဲကျွန်တော်တို့ကဆူတော့မှချင်းတယ်။အစိုးရကလည်းကျွန်တော်တို့အပြစ်ချိန်မှုတွေဆိုချင်းဆူတော့မှပဲချင်းတယ်။အခုပုံစံကကျွန်တော်တို့ကလက်ရှိအုပ်ချုပ်နေတဲ့အစိုးရရဲ့မူဝါဒတစ်ခုကိုကျွန်တော်တို့ကဆန့်ကျင်မယ်ဆိုလို့ရှိရင်မူဝါဒကကောင်းတဲ့မူဝါဒကျွန်တော်တို့မှရှိဖို့လိုတယ်။ကောင်းအစိုးရတူကိုဖွဲ့နေတာကခြားဖန်ကိုလိုနေတယ်။ဥပမာအပြင်တော့ပညာရေးတမ်းမာရေးလဲကျတာဒါတော့ကတိုက်ချိန်ပြီးနေကျေးဇူးပြောမယ်ဆိုလို့ရှိရင်ဆိုတော့ဒီစင်နာကိုပြောမယ်ကျွန်တော်ပြတာပြောမယ်ဆိုလို့ရှိရင်ခွေးစင်နာမကောင်းငင်းငယ်လေးတစ်ခုတည်းနဲ့ကိုယ်တိုင်ဝင်ရောက်ပြီးပြောလို့မယ်ဆိုတော့ဒီကကျွန်တော်တို့မှာရှိနေရလိမ့်မယ်လားအဲ့ဒီလူကလူစမ်းမှတ်တယ်မှာအတိုက်ခံကောင်းပြီးကြလာတယ်ကျွန်တော်မြင်နေကြအဲ့အတိုက်ခံကောင်းပြီးကြလာလို့ဆိုတာကဘာလို့လုံးဆက်ချင်လဲဆိုတာလဲဆို
တော့ဟုတ်ဟုတ်တာပါ
ဘာလို့လုံးပူပေါင်းဆောင်ရဲဆိုတဲ့ဟာလဲဆိုတော့အဲ့ဒီကကိုယ်မှာကိုယ်ပဲမူဝါဒအရဆက်ချင်တာမျိုးပဲဖြစ်ရှိနေတယ်ကြ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါပြောချင်တာပါဟုတ်ကဲ့ဆရာကျော်ရင်းမြင့်ကဘယ်လိုသဘောရပါလဲအဲ့ဒီကိစ္စ NLD ရဲ့
ကျွန်တော်တို့ဒီ NLD နေနဲ့ဒီလာနာဘီနောက်ပိုင်းမှာပို့ပြီးတော့သူတို့တင်ပြမှုနဲ့လုံလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အခုလည်းသူတို့လုံတလောက်လုပ်နေပါတယ်ဒီလက်ရှိတွေ့တော်တွေမှာထိမ့်မှတ်ပြီးတော့မှဒီမိုကရေစီလမ်းကြောင်းပေါ်ကိုသူတို့တင်ပေးနေပါတယ်နောက်လည်းဒီလိုပဲလုပ်ဖို့လိုအပ်ပါတယ်အခုလည်းဒီ NLD လွတ်တော်တွေရောက်ပြီးတဲ့နောက်မှာကျမ်းမာရေးပိုင်းပညာရေးပိုင်းမှာပြည်ပြည်ကြောင်းလည်းမှုတွေစပြီးဖြစ်လာတာကိုတွေ့ရပါတယ်။အခု NLD ကအင်အားပိုကောင်းလာတာနဲ့အများတိုင်းပြည်အတွက်ပိုပြီးတော့မှကောင်းလာနိုင်မလို့ညွှန်နေပါတယ်။သူတို့ထိမ့်မှတ်ပြီးတော့မှအတိုက်ခံဆိုမဲ့သာထိမ့်မှတ်ပြီးတော့လည်းညောင်းမှမော်ကိုတွင်ပြီးတဲ့ခင်ယူတဲ့နည်းလမ်းနဲ့သွားလိမ့်မယ်လို့ညွှန်နေပါတယ်
။ဟုတ်ကဲ့။နောက်သောရရှင်တူကတော့ဘာရေးလဲဆိုတော့ဒီတိုင်းရင်းသားတွေနဲ့ပြန်လဲသိမြတ်ရေးအဲဒီကိစ္စကတော့ဒေါအောင်ဆန်းစုကြည်ရဲ့မင်းကမှလည်းပါပါတယ်။NLD ကိုနှစ်ပေါင်း20အချင်းကြကြက်နေတော့မှတစ္ဆာအစီဆုံးနဲ့မဟာမိတ်အဖြစ်ရက်တည်ခဲ့တဲ့တိုင်းရင်းသားတွေနဲ့ NLD နဲ့ဆက်ဆက်ရဘလောက်ကောင်းတယ်ဆိုတဲ့ကိစ္စပြောပါတယ်ဆိုတော့အခုသောရရှင်ကလူငယ်တွေတဲ့သူ့ရဲ့အသုံးထုံးတိုင်းဆိုအထူးသဖြင့်88မျိုးဆက်တွေပေါ့ NLD ဘယ်လိုသဘောထားပါသလဲဟာကိုများအဲ့ဒါတည်းတော့ပတ်သက် NLD သဘောထားပေါ့မြေနောက်တော့ဘယ်လိုပူပေါင်းဆောင်ရွက်မှုတွေရှိတယ်လဲဆိုတဲ့မူဝါဒလည်းအရေးကြီးလို့ထင်ပါတယ်အဲ့ဒါနောက်တော့သူပြောတယ်သူထောက်ပြထားတဲ့90ပြည့်တုန်းကတော့လူပောင်တစ်ကညှိတာကို NLD ကလက်မခံခဲ့ဘူးလို့ဆိုရတယ်လို့ဆိုပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကိုမြအေးသဘောထားဘယ်လိုပြန်ပြောချင်ပါလဲဒီသောရရှင်ရဲ့အရေးကို
ဒီလိုကကျွန်တော်တို့နေနေရှင်းတဲ့အခါမှာလည်းအားလုံးကြည့်သူတို့လည်းနဲ့အတော်လေးချက်ကမေးဖို့နှစ်ခုရေးခံရပါတယ်နံပါတ်1တစ်ချက်ကဘယ်လိုလုပ်ဒီလိုဆက်အခွင့်အရေးနဲ့ရှိတဲ့ရှင်းတဲ့ပူပေါင်းမလားဆိုတဲ့အချက်နံပါတ်2တစ်ချက်ကဒေါ်ဆန်းစုကြည်မရှိခဲ့ရင်ဒေါ်ဆန်းစုကြည်ကိုမရှိခဲ့တဲ့အချိန်ခါမှာဒီနိုင်ငံရေးကလည်းကိုယ်တိုင်ဖြစ်မယ်ဆိုရင်ဒီကုန်းတစ်ခုအမြဲတမ်းဒီခါပါတယ်။ဒါကျွန်တော်အစင်တစ်ဆိုင်လေကျွန်တော်88တိအနည်းလေးကထောင်ကလွတ်ခရကျွန်တော်မော်စီချရပါလေ။ဒါကြည့်ရီကော့ဘွဲမှာလည်းကျွန်တော်အလူသားဒီလိုဒီပက်ချုံဝင်းရနေဒေါ်ဆော့ကြည့်ကြည့်လို့ဝင်းရမယ်ဆိုတာကျွန်တော်တို့မချခဲ့ပါဘူး။ဥပပေါင်းဆောင်ရချင်းဆိုတာဟာလူဝါရဒီပေါ်မှာပဲဥပပေါင်းနေရပါလေ။ပုဂ္ဂိုလ်ကြီးဥပပေါင်းဆောင်ရချင်းဟာရစီတီတန်းခံရတယ်မဖြစ်နိုင်ပါဘူး။ဒ တော့မူဝါဒအခြေအရကျွန်တော်ဒီနေ့ဆောင်ရွက်မှုကျွန်တော်ဆင်းရဲရှိနေပါတယ်ချစ်တော်ပူပေါင်းတော့လည်းဆင်းရဲရှိနေပါတယ်ကျွန်တော်လက်ကတူဆင်းရဲသူရှိရှိတဲ့ချစ်တဲ့အနေနဲ့ကဘာမြောက်ဝမ်းသာစွာမူဝါဒတစ်ခုပေါ်မှာပူပေါင်းဆောင်ရွက်မှုဆင်းရဲရှိနေပါတယ်လို့ပဲပြောချင်တယ
်ဟုတ်ကဲ့ကုဇော်ဝင်းကလေးလိုက်မှရှိပါသေးတာခင်ဗျာကုဇော်ဝင်း
ဟုတ်ကဲ့
ကုဇော်ဝင်းရဲ့စာထဲမှာလည်းကုဇော်ဝင်းရေးထားတယ်တွေ့ပါတယ်သူတို့စီကဘာဖြစ်လဲပြန်လဲသစ်မြည်ရေးသူတို့စီကထွက်သွားရတဲ့လူတွေနဲ့ပြန်လဲသစ်မြည်ရေးဘာညာတွေရေးထားတာတွေ့ပါတယ်ခင်ဗျာအဲ့ဒီကိစ္စကအယူခံလို့ရပြန်လဲစစ်စစ်တဲ့ကိစ္စဒီကိစ္စနဲ့ပတ်သက်ပြီးတော့ကုဇော်ဝင်းရဲ့အမြင်ပြောပါခင်ဗျာ NLD မူကတော့ဘယ်လိုဖြစ်လာနိုင်လဲဒီညီလာခံပြီးအခုတော့လက်မခံဘူး၄ယောက်ကတော့လက်မခံဘူးလို့ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ဥစ္စာပေါ့နော်ဒီခက်ခဲတွေကြားရတဲ့နေလောက်ရတဲ့ညီလာခံဆိုတော့တကယ်လောက်ရတာ၂ရက်ထဲလို့ပြောတော့အရင်တူလုံးနေဆိုတော့ကျွန်တော်ထောက်ပြထားပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလောလောဆယ်လုံးတဲ့နေရာမှာပါတီရဲ့ဒီအထူးသဖြင့်ရှင်ရဲဘယ်လိုလုပ်လဲဆိုတာကိုကျွန်တော်ပိုစိတ်ဝင်စားတယ်။အခုလောလောဆယ်သူတို့ထုတ်ပြီးတဲ့လူတွေပေါ့နော်။ဥက္ကမောင်ဆွေတို့လိုလူကြီးတွေကနေစပြီးတော့အခုနောက်ဆုံးထုတ်ခဲ့တဲ့ဒီ၄ယောက်ဒီညီလာခံကိုယ်စားလှယ်ပြစ်ထုတ်ခဲ့တဲ့အထိကျွန်တော်တို့ကပြန်လည်သုံးသပ်တာမျိုးကိုကျွန်တော်ပါတီအတွက်မှလုပ်စီချင်ပါတယ်။အဲ့တော့လည်းပါတီတွေကဗာဥတင်ဦးတို့လိုအဗာဝင်းတင်တို့လိုလူကြီးတွေကလည်းအော်ပါတီပြုတ်ွဲသွားမှာသို့မဟုတ်ပါတီကိုအင်အားလျော့သွားဖို့အတွက်တို့ကအာဟိုဆိုပေါ့နော်လူကြီးတွေအနေနဲ့တတိပေးထားတာရှိပါတယ်ကျွန်တော်လည်းအဲ့ဒါကိုအလွန်စိုးရိမ်ပါတယ်ဥမာဖြင့်အာတော့ကြရပြည်နယ်မှာလူ1000လောက်ထွက်တယ်ဆိုတော့ဟုတ်သည်ရှိမဟုတ်သည်ရှိကျွန်တော်ပါတီကဟာကလောလောဆယ်စီယုံရေးကိုရင်းရင်သွားမှာကိုကျွန်တော်တကယ်စိုးရိမ်တယ်အဲ့ဒီအတွက်ဒီလူရွေးချယ်တဲ့ကိစ္စနဲ့ပတ်သက်လို့တော့ပါတီအတွင်းမှာအလေးနဲ့ပြန်နေပြီးတော့ဟိုပြင်ဆင်စီခြင်းနဲ့နောက်တစ်ခုတိုင်းတိုင်းနဲ့ပတ်သက်လို့လေဝေဖန်ခံရတာကြီးကြားပါလေ။ဘာပဲဖြစ်ဖြစ်အခြေအနေရတော်ဆန်းစုကြီးကများအလုတ်အလွန်များပြီးတော့လုံနေရတဲ့ကာလဖြစ်တဲ့အတွက်အမျိုးသားရင်သားစည်ရင်မှာတော်ဆန်းစုကြီးကဒုတိယပင်လို့လို့ဆိုပြီးတော့တိုက်ပွဲကိုတိုက်ပွဲအလံကိုလုပ်မယ်။ဗမာပြည်ရဲ့ဒုတိယလွတ်လပ်ရေးကိုလုပ်မယ်ဆိုတော့အချို့တိုင်းသားတွေကဘလောက်ထိပြောလာလဲဆိုပထမပင်လုံးမယ်ကျွန်တော်တို့ကန်ဆယ်တော့မယ်ဒုတိယပင်လုံးဆိုရင်မိမိရပြီးတာခွေရော့သွားမယ်လို့တော့ဆွေးနွေးလာကြတယ်အဲ့တော့တိုင်းနာအရေးကိုလည်းမြန်မာဒီမိုကရေစီဖွဲ့ချုပ်ကနည်းနည်းပို့ပြီးတော့ပေါ့နော်အလေးထားနေခြင်းလေအဲ့လိုပြောလို့ကျွန်တော်မြန်မာဒီမိုကရေစီဖွဲ့ချုပ်ကလေးမထားဘူးလို့ပြောတာမဟုတ်ပါဘူးမြန်မာဒီမိုကရေစီဖွဲ့ချုပ်မှာပြည်ပမှာပဲဖြစ်ဖြစ်မြန်မာဒီမိုကရေစီဖွဲ့ချုပ်ပြည်ပဟာတိုင်းရင်းသားတွေနဲ့တော်တော်စည်းစည်းပိုင်ပိုင်စာချုပ်တွေပါချုပ်ပြီးပတ်သက်ပြည်အောင်စုအတွက်တွားမယ်ဆိုတဲ့ဟာတွေကိုပြည်ပရောက် NLD နဲ့တာဝန်ကြီးတယ်ပြည်တွင်းမှာလည်းတောင်ဆန်းစုကြည်ဟာတောင်းလျှောက်ကိုယ်စီရုပ်ောက်ပွဲရလက်ကိုတိုင်းသားတွေနဲ့လက်တွဲပြီးတော့လှုပ်သွားတာတွေ့ရပါလေ
။ဟုတ်ကဲ့။
အဲ့လိုစင်နာကောင်းတွေကိုဆက်ပြီးတော့ကျွန်တော်ကလှုပ်စစ်တဲ့တိုင်းသားကြီးတွေ
ဟုတ်ကဲ့ကိုစောင်းဟုတ်ကဲ့။သွားရရှိမှာခင်ဗျာ။အခုကြားခဲ့ကြတဲ့အတိုင်းပါပဲကျွန်တော်ဆရာကျော်ရင်မျိုးကိုတစ်ချက်တော့စောစောကပြန်မေးချင်ပါသေးတယ်။အဲ့ဒီ NLD နဲ့ဒီ AMB တွေနဲ့တော့ထားတော့ပေါ့အတိုက်ခံရဲ့ role ကျွန်တော်ပြောပြီးကွဲထွက်သွားတဲ့အုပ်စုတွေတချို့အဖွဲ့တွေနဲ့ပြန်လဲပေါင်းစည်းရေးကိစ္စကလူတို့မျှော်လင့်ချက်ဘယ်လိုထားကြလဲဆရာ။ဆရာတို့သတင်းသမားတွေဘယ်လိုသိပါလဲခင်ဗျာဒီကိစ္စက။လူတို့ကဘယ်လိုမျှော်လင့်လဲ။
ဟုတ်ကဲ့လူလူရဲ့ညောင်းလင်းကတာတော့ဒီအဲ့လိုဟိုအထိုင်လျောက်ပေါင်းစည်းတဲ့စီးလုံးညွတ်တဲ့အင်အားကြီးတစ်ခုအဖြစ်နဲ့ပဲဒီကျွန်တော်တို့စစ်အာဏာရှင်လက်ကလုံးဝလွတ်အောင်ဖြစ်စီခြင်းတဲ့သဘောထားလေးကိုသိရပါက
ြဟုတ်ကဲ့ဆိုတော့အခုနီလာခံမှာနောက်ပိုင်းမှာတော့အဲ့နီလာခံမှာတော့အဲ့ဒီဟာကိုအကျက်တွင်းဆွေးနွေးတော့မကြားသေးဘူးထင်ပါတယ်ဆရာတို့ကြားပါလားအဲ့
မကြားသေးပါဘူးခင်ဗျနော်ဒီလိုတော့တို့အတက်နိုင်လို့မပွဲမပြပဲနဲ့ဟိုဘက်နှစ်ပတ်တည်းရှိနေနေတာပေါ့အများကြီးဘက်တွေအများကြီးနဲ့တော့မရှိသေးဘူးဒါလူကြီးပြောနေကြတဲ့ဆန္ဒတော်ရသိရတာပါဗျာဟု
တ်ကဲ့အာနောက်တစ်ခုဟုတ်ကဲ့ဘက်နှစ်ဘက်ဆိုတော့ကျွန်တော်သတိရအာကိုမြိုင်အေးကိုပဲမေးပြစေဘက်နှစ်ဘက်လားအဲ့တော့ဘက်နှစ်ဘက်လုံးကအကူစရာရှိတလားအဲ့တော့လူတို့အနေနဲ့အခုခါမှာဘက်နှစ်ဘက်ဟာတစ်ဖက်နဲ့တစ်ဖက်က
မချားလိုက်ပ
ြဟုတ်ကဲ့အခုဘက်နှစ်ဘက်ကိုကျော်မြင့်ကပြောပါရဲဘက်နှစ်ဘက်ပဲဖြစ်စေချင်တယ် bipartisan system ပေါ့လေတချို့ဒီဒီမိုကရေစီထုံးရတဲ့နိုင်ငံကြီးတွေမှာလို့အဓိကပြိုင်ဘက်ပါတီကြီးနှစ်ခုပဲရှင်ပြိုင်ကြတာနိုင်ငံမျိုးဖြစ်စေချင်တယ်လို့လူတို့အဲ့ဆိုရင်ကောက်မယ်လို့ဆိုကြတယ်ဆိုတော့အဲ့ပါတီနှစ်ခုဟာအဲ့လိုပြက်ပြက်သားသားတစ်ခုမဟုတ်ရင်တစ်ခုအကူရတဲ့ပါတီစနစ်ဖြစ်လာနိုင်တဲ့အလားအလာကိုမြင်ပါလားခင်ဗျာဘာမှကြီးမ
ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်လူတွေလည်းကျွန်တော်မြင်တယ်ဗျ။ဘာလို့ဆိုတော့ဒီပါတီတစ်ခုရဲ့အတောင်လက်ပြုဆုံးမှုဆိုတာကပြည်သူတွေမူဝါဒတွေချမှတ်နိုင်မှာရမယ်ရှိ။အဲမူဝါဒတွေကဘာမှမဖြစ်ဘဲနဲ့ပါတီတစ်ခုဝေခံရမယ်ဆိုတာအတော်ဖြစ်ပါလေ။ဒါကတော့အဲ့တော့ပြည်ပြည်ဆိုတဲ့ဒီမိုကရေစီနိုင်ငံဒီမှာတော့ဟုတ်ပါလိမ့်မယ်။ပါတီတစ်ခုရဲ့သွားရဆိုတဲ့ဟာကျွန်တော်နိုင်ငံမှာတော့ဘယ်လိုကတိုင်းသားရေးပဲပြန်ကြည့်တာအတိုင်းသားဒီကနေ့မတိုင်းသားပါတီရှိတယ်ဗျ။အဲပြောင်းစုတစ်ခုလို့ကိုစားကြည့်နိုင်တဲ့ပါတီပြန်ဆိုပြီးကျွန်တော်မမြင်သေးဘူးဗျ။အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီပ ဖြစ်လာမယ်ဆိုတဲ့ဟာကိုဝေးအောင်မယ်လို့ဖြစ်နေကြကျွန်တော်ကတော့ဟုတ်ကဲ့ခင်ဗျာခင်ဗျာရေးကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေတိုင်ခံဆွေးနွေးရတဲ့ပုဂ္ဂိုလ်ကြီးတွေနားဆင်နေတော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ပြောကြရင်ဒီမှာနေကုန်ထွက်လိုက်ပါခင်ဗျာ။